ရဲ့သတင်းတူရောင်တွေရဲ့ပြဿနာတကဘာလုံးမှာတစ်ဖြည်းဖြည်းပိုကြီးလာနေတာတော့သိကြတဲ့ကိုသားမျိုးရဲ့အထူးသဖြင့်လူမှုကွန်ရက်တွေပေါ်မှာအဆိုးဆုံးပဲ
တခြားမကြည့်နဲ့မြန်မာနိုင်ငံရဲ့ဆိုင်ရဲ့သတင်းတွေကိုပဲကြည့်လေမဆွေးနွေးမယ်သူကြရဖြစ်ပျက်တစ်ခုဖြစ်ပြီဆိုတာနဲ့ Facebook ပေါ်မှာဟုတ်တယ်လို့နဲ့ပုံမှားရိုက်တဲ့ရေးသားတွေတချို့ဆိုရင်ဓာတ်ပုံတွေတော့မှပါသေးတယ်သတင်းတူတွေရှင်းတက်လာတွေ့နေရတယ်မဟုတ်လားဗ
ျပြဿနာကရေးပဲချက်နဲ့ကိုတမင်သတင်းမှဖြန့်နေကြတဲ့လူမျိုးတွေရှိနေတော့ဘာဖြစ်တာလဲဆိုတာကိုသတင်းသမားတွေကအတိအကျစုံစမ်းနေတဲ့အချိန်မှာသူတို့ကသတင်းမားတွေကိုအရင်ဖြန့်လိုက်ကြပြီးတချို့သတင်းတူတွေကဖတ်လိုက်တာနဲ့ဟုတ်ရဲ့လားလို့ပြန်စဉ်းစားကြည့်ရမျိုးဖြစ်ပေမဲ့တချို့ကျတော့တကယ်ကိုယုံကြည်အောင်လို့အမှားနဲ့အမှန်ရောထားလိုက်တာမျိုးတွေလည်းတွေ့ရရဲ့ချင်
းအများပြည်သူအနေနဲ့အဲ့လိုမျိုးရေးသားတွေတွေ့ပြီးတော့ချက်ချင်းမယုံလိုက်ဖို့သတင်းမားတွေကိုထပ်စစ်မဖြန့်လိုက်ဖို့ပဲရေးကြည့်ရတော့အထူးသဖြင့်ကအမိုးစကားတွေမဖြန့်မိအောင်သတိထားသင့်ကြတာပေါ့ဗျာ
အဲ့ဒါကြောင့်ဒီအင်တာနက်ပေါ်မှာမြစ်တာတရားတွေဖြန့်ဖို့လိုနေပြီလို့ဆိုပြီးတော့ဂျာမနီမှာမေလဒုတိယပတ်ထဲလုပ်ခဲ့တဲ့ Republic ကဆိုတဲ့မြစ်ပညာညီလာခံကြီးကို Love Out Loud ဆိုတဲ့စောင်ပုံးနဲ့လုပ်ခဲ့တာရှင် Republic ဆိုတာကဒီဥရောပမှာလုပ်တဲ့မြစ်ပညာဆိုင်ရာပွဲတွေထဲမှာအကြီးအကျယ်ဆုံးပဲ online ပေါ်မှာအမုန်းစကားတွေသတင်းမားတွေဖြန့်နေကြသူတွေကိုတွန်းမှန်ကြဖို့အချိန်တန်နေပြီလို့ဆိုပြီးတော့ဒီ10မြစ်ပြည့်တဲ့ဒီမြစ်ပွဲမှာဒီပြဿနာဘယ်လိုဖြေရှင်းမလဲဆိုတာအဓိကအသာပေးဆွေးနွေးခဲ့ကြတယ်လေRepublic Digital Festival ညီလာခံကိုစီစဉ်လုပ်ခဲ့တဲ့သူတွေကတယောက်ဖြစ်တဲ့ Andres Gehart ကအခုနှစ်ပွဲနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
် Well after 10 years of Republica we thought that we should take a step back and have a look where we started and it was much more positive in the internet
Republic ညီလာခံကိုလှုပ်လာတာ10နှစ်ရှိခဲ့ပြီဆိုတော့ကျွန်တော်တို့စားခဲ့တဲ့အခြေအနေကိုပြန်ပြောင်းကြည့်တဲ့လို့စဉ်းစားမိပါတယ်လွန်ခဲ့တဲ့10နှစ်ကဆို internet နဲ့ပတ်သက်ရင် artist ဆရာတွေကြီးပါဤပညာတွေအကြောင်းနဲ့နောက်ပါတွေပြောင်းလဲတိုးတက်လာနိုင်လဲဆိုတာကိုဆွေးနွေးခဲ့ကြတာပါအခုကြတော့အမုန်းစကားတွေအနုလက္ခဏာဆောင်နေတဲ့ကိစ္စတွေလို့ဆိုးရိုးဖြစ်တဲ့အကြောင်းတွေနဲ့ပတ်သက်ပြီးပြောနေကြပါတယ်ဒါကြောင့်ကောင်းအောင်လုပ်နေတဲ့ကိစ္စတွေလည်းအများကြီးရှိနေပါသေးတယ်နောက်လဲရှိနေပါပါဆိုတာကိုပြောပြကြရအောင်ဆိုပြီးအဲ့ဒီကိစ္စတွေကိုဒီနှစ်မှာအသားပေးခဲ့တာပါ Love Out Loud ဆိုတဲ့ဆောင်မုတ်ကိုလူတိုင်းနားလည်နိုင်ကြမယ်ယူဆပြီးရွေးပစ်ခဲ့တာပ
ါဘာလို့မျိုးမှာ2009ခုနှစ်ကစပြီးတော့နှစ်တိုင်းကျင်းပလာတဲ့ညီလာခံကိုစခဲ့တော့ကတော့ကမ္ဘာတဝန်းမှာဒီ Digital နည်းပညာနဲ့ပတ်သက်လို့ဘာတွေပြောင်းလဲတိုးတက်နေတယ်လဲဆိုတာကိုနည်းပညာ Blogger တွေစုပြီးဆွေးနွေးခဲ့ကြတဲ့ဆွေးနွေးပွဲလေးပါအခုကတော့ဒီနည်းပညာဆိုင်ရာကျွမ်းကျင်သူတွေ၊နည်းပညာလွတ်လပ်ခွင့်နှုတ်ရှားနေတဲ့သူတွေ၊စုဦးတီထွင်လုပ်ငန်းရှင်တွေ၊သတင်းတောက်တွေ၊လူမှုကွန်ရက်လုပ်ငန်းတွေအပြင်ဟက်ကာတွေတောင်တက်ကြတဲ့ညီလာခံကြီးဖြစ်နေပါပြီ။ဒီနှစ်မှာဆိုရင်စုစုပေါင်းညီလာခံတက်တဲ့သူ 8,000 လောက်ရှိတယ်လို့ပွဲစီစဉ်သူတွေကပြောတာပဲ
။ဆွေးနွေးကြတဲ့အကြောင်းအရာတွေကလည်း online ပေါ်မှာခေတ်စားနေတဲ့အကြောင်းတွေကနေဖန်တီးတီထွင်မှုအသစ်တွေအကြောင်း internet ကွမ်းနဲ့ဆိုင်တဲ့နည်းပညာတွေအကြောင်း digital ဘိုင်းဆိုင်ရာစမ်းသပ်မှုတွေအကြောင်းကနေပြီးတော့ online ကိုအသုံးချပြီးတော့နိုင်ငံကြီးလုပ်နေတဲ့အကြောင်းတွေအထိကိုကြည်ကြည်ပြန့်ပြန့်ဆွေးနွေးခဲ့ကြတယ်ဗျ။
ကိုသားမျိုးပြောသလိုပဲ net politics online marketing network technology digital society pop culture စတဲ့ခေါင်းစဉ်တိုင်းမှာသတင်းမားပြဿနာတွေကရှိနေတော့အဲ့ဒါတွေကိုဘယ်လိုတိုက်ချက်ကြမလဲဆိုတာအဓိကအာရုံစိုက်ဆွေးနွေးစရာဖြစ်ခဲ့တာပဲရှင
်။ That's why we're here to discuss it the situation how we came in here that
လူမျိုးအသားအရောင်ဘာသာခွဲခြားမှုလက်ရကျွန်းအမြင်တွေခွဲခြားတဲ့အမြင်တွေနဲ့တချို့သူတွေကိုဘေးဖယ်ထားခြင်းနဲ့လှုပ်ရှားမှုမျိုးကိုအင်တာနက်ပေါ်မှာလုပ်နေကြတာတွေ့ရတော့ဒါတွေကိုဘယ်လိုတင်ပြကြမလဲဆိုတာဆွေးနွေးပြောကြဖို့လိုလာပါတယ်ကျွန်တော်တို့အားလုံးဆွေးနွေးအဖြေရှာဖို့လိုအပ်လာပြီလေ
သတင်းမားတွေရဲ့ပြဿနာကိုမိမောင်းထိုးပြတဲ့အနေနဲ့ဒီညီလာခံမှာ fake news ရဲ့နေရာတစ်ခုကိုလည်းဖန်တီးထားပါတယ်သတင်းတွေရေးထားတဲ့ကပ္ပားတွေကိုနေရာမျိုးပေါ်မှာချိန်ထားတဲ့ဘယ်သတင်းကအမှန်လဲအမှားလဲဆိုတာကိုကပ္ပားရဲ့တစ်ဖက်မှာအဖြေရေးထားတာရှင့်
အဲ့ဒီသတင်းကြီးတဲမှာအခုပြင်သစ်ယူကောက်ပွဲမှာအနိုင်ရသွားတဲ့ Emmanuel Macron ကပြင်သစ်နိုင်ငံကိုရှာရီယာအစ္စလာမ်ဥပဒေနဲ့အုပ်ချုပ်သွားမယ်ဆိုတဲ့သတင်းတူမျိုးလည်းပါတယ်ကအဲ့ဒီသတင်းကြီးကပွဲစီစဉ်သူတွေလောက်ကျန်ရေးပြထားတာတွေမဟုတ်ဘူးတကယ်ကို online ပေါ်မှာပြီးခဲ့တဲ့နှစ်ထဲပြန့်နှံ့ခဲ့တဲ့သတင်းမှားတွေကိုမိပေါင်းထိုးပြထားတာမှတ်စိမ်းမယ်မို့ရဲ့
သတင်းတွေ online ကိုပဲအဓိကထားကြသူတော်တော်များများကတော့အခုလိုမျိုးသတင်းတူသတင်းရောင်တွေသတင်းမှားတွေကိုမကြာခဏတွေ့ရတတ်တယ်လို့ပြောကြရရှင် Republic ညီလာခံကိုလာသူတယောက်ရဲ့အပြောကိုပဲနားထောင်ကြည့်ပါ
Relativ viel, muss ich sagen. Also gerade in den sozialen Medien, Twitter, Facebook,
Twitter, Facebook, Abin, Instagram, wo man da auch heute auch noch dabei ist, das ist immer die Tüte. Da bin ich, wenn man das immer wieder macht, dann ist es so, dass die Tüte nicht mehr so gut ist. Wenn man das nicht mehr so gut ist, dann ist es so, dass die Tüte nicht mehr so gut ist, dann ist es so, dass die Tüte nicht mehr so gut ist. Das ist immer noch nicht mehr so gut ist, dann ist es so, dass die Tüte nicht mehr so gut ist.
သူကတော့သတင်းမှားပြဿနာကိုသိနေလို့သတိထားဖြစ်တာပေါ့ဗျာ။ပုံမှားရိုက်ထားတဲ့များသတင်းတိုင်းကိုအမှန်လို့ထင်နေကြသူတွေကလည်းအများကြီးရှိနိုင်တယ်။အဲဒါကြောင့်မလို့အားလုံးဝိုင်းတိုက်ဖြစ်နိုင်အောင်လို့ကဏ္ဍ၃မျိုးခွဲလုပ်ဖို့ရည်ကြီးတယ်ဆိုပြီးတော့ Republican ညီလာခံစီစဉ်သူတွေကပြောကြတာပါ
။ I think there are three topics which are important. Speak out loud. So, get your voice.
အလေးထားလုပ်နိုင်တဲ့ကဏ္ဍသုံးမျိုးရှိတယ်လို့ကျွန်တော်ထင်ပါတယ်။ကိုယ့်ရဲ့သဘောထားတင်ပြချက်ကိုအများသိနိုင်အောင်ထုတ်ဖော်ပြောဖို့လိုပါတယ်။ခွဲခြားဆက်ဆံခံရသူတွေကိုကူညီနိုင်အောင်စည်းလုံးမှုရှိဖို့လိုပါတယ်။နောက်အတူလက်ကဲပြီးတော့ချင်းကြောက်မှုတွေကိုဘယ်လိုတုံ့ပြန်ကျော်လွှားကြမလဲဆိုတာကိုစဉ်းစားကြဖို့လိုပါတယ်။အွန်လိုင်းပေါ်မှာသတင်းဖြန့်ဝေမှုကိုအားပေးဖို့နဲ့သတင်းမှားဖြန့်နေတာတွေတိုက်ဖြတ်ရေးအတွက် Google ကုမ္ပဏီကလုပ်နေတဲ့ Digital News Initiative အစီအစဉ်အကြောင်းကိုလည်း Republic ညီလာခံမှာလာပြခဲ့သေးတယ်လေ။Germany, Austria နဲ့ Switzerland နိုင်ငံတွေကသတင်းထုတ်လုပ်သူတွေနဲ့မဟာဗျူဟာဆက်ဆက်ရေးတာဝန်ခံ Gerrit Ripperstein ကသတင်းမှားပြဿနာရှိနေတယ်ဆိုတာလူတိုင်းခေါင်းထဲထည့်ထားတဲ့အားလုံးဝိုင်းတိုက်ချက်ဖို့လိုနေပါလေတဲ့
Lavrov thank you I'm convinced this for all the
ဒီ Digital Platform News ကိုတုံးပြီးသတင်းဖြန့်ဝေနေကြသူတိုင်းသတင်းမှားပြဿနာကိုရင်ဆိုင်နေကြရတယ်လို့ကျွန်တော်ထင်ပါတယ်သတင်းနောက်တွေထုတ်ဝေသူတွေ Blogger တွေအပြင်ဤပညာကုမ္ပဏီတွေအထိသတင်းမှားပြဿနာရှိနေကြပါတယ်ကျွန်တော်တို့အားလုံးနဲ့သက်ဆိုင်နေတဲ့စိုးရိမ်စရာပြဿနာတစ်ခုလည်းဖြစ်နေပါတယ်ဒီပြဿနာကိုကျော်လွှားနိုင်အောင်အားလုံးဝိုင်းလုပ်ကြဖို့လိုမယ်ထင်ပါတယ
်သတင်းမှားတွေသတင်းတို့ရောင်တွေပြဿနာကအွန်လိုင်းပေါ်မှာရှိနေတာကြားပြီးဖြစ်ပေမဲ့2016အမေရိကန်ရွေးကောက်ပွဲကာလမှာစစ်စစ်တပ်တာစပြီးတော့ဒီပြဿနာဟာတော်တော်လေးကြီးတဲ့ပြဿနာဖြစ်လာခဲ့ပါတယ်ရှိလျူရှုမထားတဲ့ပြဿနာဖြစ်လာနေတဲ့အတွက်သတင်းသမားတွေနိုင်ငံရေးသမားတွေဤပညာကျွမ်းကျင်သူတွေကအလေးထားကြံ့ကြွယ်လာကြတာဖြစ်ပါရဲ့ရှင်